မနက်ဖြန်ဇွန်လ၈ရက်နေ့နေပြည်တော်မှာကျင်းပဖို့ရှိတဲ့အမျိုးသားနဲ့ပြည်သူ့လွှတ်တော်အစည်းအဝေးနှစ်ရပ်စလုံးကိုပယ်ဖျက်လိုက်ပါတယ်။ဘာကြောင့်အခုလိုလုပ်တယ်လဲဆိုတာလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်လည်းရှင်းရှင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့မမေခါကစုံစမ်းမေးမြန်းထားတာပါ
။မနက်ဖြန်ဇွန်လ၈ရက်နေ့မှာလုပ်မယ်ဆိုတဲ့ပြည်သူ့လွှတ်တော်အစည်းအဝေးတွေကိုပယ်ဖျက်ကြောင်းပြည်သူ့လွှတ်တော်ကကြေညာချက်ထုတ်ပါတယ်။ဘာကြောင့်လဲဆိုတာအကြောင်းပြချက်မရေးထားသလိုဘယ်တော့ပြန်ဆမလဲဆိုတာလည်းမပါဝင်ပါဘူး။အမျိုးသားလွှတ်တော်ကလည်းမနက်ဖြန်အစည်းအဝေးတွေကိုပယ်ဖျက်ထားတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။အခုလိုရုတ်တရက်လွှတ်တော်အစည်းအဝေးတွေပယ်ဖျက်လိုက်တာနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ညွှန်ကြားရေးမှူးဦးကိုကိုနိုင်ကို VOA ကဆက်သွယ်မေးမြန်းလာမှာတော့ရုံစင်းကဏ္ဍအချိန်မှာအခုလိုပယ်ဖျက်ကြောင်းသိခဲ့ရတာဖြစ်ပြီးသူကိုယ်တိုင်တော့အသေးစိတ်မသိရှိရသလိုဘာကြောင့်ပယ်ဖျက်ရတယ်လဲဆိုတာလည်းမသိရကြောင်းအခုလိုပြောပါတယ်
။ဟိုနားရပဲသိတာခုနကအဲဒီဟိုဒီရုံစင်းကဏ္ဍမှာလက်ဖြင့်ကလက်ဖြင့်ကတော့ဥက္ကရာကောမရှိဘူးတဲ့ခါတိုင်းတော့အဲ့လိုပဲဖြစ်ပါတယ်ဟိုပြတ်တဲ့ခါတော့တော့ဒီအတင်တော့ဘယ်ပြန်ခေါ်သွားတော့ဘူးအရေးပေါ်ပါရှိတယ်မလို့ဘောနော
်ရခိုင်ပြည်နယ်အတွက်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရမှာနိုင်ငံတကာကပုဂ္ဂိုလ်တဦးထည့်သွင်းခြင်းကိုပြန်လည်စဉ်းစားဆုံးဖြတ်ဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုကိုပြီးခဲ့တဲ့ဇွန်လ6ရက်နေ့ကကြမ်းခံရေးပါတီဘက်ကတင်သွင်းထားခဲ့ပါတယ်ဒီအဆိုကိုမနက်ဖြန်လွတ်တော်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ဒီလိုဆွေးနွေးရမှာဖြစ်လို့ရုတ်တရက်အစည်းအဝေးကိုပယ်ဖျက်လိုက်တာဖြစ်တယ်လို့တုံ့တက်ပြောဆိုမှုတွေရှိနေပေမဲ့ဒီလိုကြောင့်ဆိုတာကိုတော့ VOA ဘက်ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကတော့ဒီလိုထင်မြင်ချက်တွေကိုအတည်ပြုပေးနိုင်ခြင်းမရှိကြောင်းနဲ့အမျိုးသားလွှတ်တော်အစည်းအဝေးတွေကိုတော့လာမယ့်တနင်္လာနေ့မှာပြန်လည်ပြုလုပ်မှာဖြစ်တယ်လို့သူကပြောပါတယ
်။ဘာကြောင့်နားရဲဆိုတော့ကျွန်တော်တို့ရော explanation တော့မထုတ်ဘူးလား။ကျေဝင်တော့သူဘာမှပြောတာတော့မကြောက်ဘူးအဲဒီပြန်ဆမဆိုကျွန်တော်တင်းလာနေကျွန်တော်မျိုးသားပြန်ဆမအကြည့်ကမသိနိုင်သေးဘူးကသူတို့ဒါတင်းမီယူသားချက်မျိုးသားပြောနေတာရောရှိရဘူးလားဒါလည်း confirm မဖြစ်ပါဘူ
းအခုလိုပဲဖျက်လိုက်တာကဗဟေလီစံလွန်းတယ်လို့ဆိုလာသူကတော့ကြန့်ခိုင်ရေးပါတီကမင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ပ
ါကျွန်တော်တို့မပြောဘူးကျွန်တော်ဆိုရင်လွှတ်တော်နားသွားတော့မသိဘူးကျွန်တော်အဲ့ဒီကဘေးကုန်းဆက်ချင်းကကော်မလေးကဖုန်းဆက်တာကအဘမနေ့ပြန်မေးရမယ်မေးဖို့ဟာတဲ့မနေ့ပြန်တော့မေးစရာမလိုတော့ဘူးတဲ့အဲ့လောက်ပဲပြောပြီးဖုန်းချတော့ဟာလွတ်တော်နားမတော့မသိဘူးအမျိုးသားလွတ်တော်နားရဲဆိုတော့ကျွန်တော်မသိဘူးကျွန်တော်တို့ပြည်သူပဲနားရဲအောင်မေးနေတာ
အရေးတကြီးနိုင်ငံတကာဧည့်သည်တွေနဲ့တွေ့ဆုံရမယ်ဆိုရင်လေအခုလိုလွတ်တော်အစည်းအဝေးတွေကိုရနာတက်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကဆိုပေမဲ့ဒီလိုအရေးကြီးဧည့်သည်တွေနဲ့တွေ့ဖို့ရှိတယ်ဆိုတာလဲမကြားမိဘူးလို့လွတ်တော်ကိုယ်စားလှယ်တွေကဆိုပါတယ် SNLD ပါတီကပြည်သူလွတ်တော်ကိုယ်စားလှယ်ဆိုင်းအောင်ကျော်ကတော့မနက်ဖြန်ရနာလိုက်တာနဲ့ပတ်သက်လို့အခုလိုပြောပြလာတာပါ။အ
ော်မသိဘူးကွာကျွန်တော်ကတော့စောစောတုန်းကတော့စီစဉ်ထွက်ပြီးတော့နောက်ကျတော့ကျွန်တော်တော့ထောင်ရောက်တော့လေးနိုင်ထုတ်ခံလေးတော့အဲ့ဒါတော့စီစဉ်ချက်တင်လိုက်တယ်နောက်စက်တင်ရဲ့ဂျင်းပါမင်းလေးကိုနောက်မှဆက်ကြည့်ရမယ်ဆိုတာပဲပြောတယ်ကျွန်တော်လည်းမသိလိုက်ဘူးခင်ဗ
ျပယ်ဖျက်ရခြင်းအကြောင်းရင်းကိုအတည်ပြုချက်ရဖို့လွှတ်တော်ရုံးနဲ့သက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌပြောရေးဆိုခွင့်ရှိသူတွေစီဆက်သွယ်မေးမြန်းပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူးရှင
်ဗီဝီသတင်းနောက်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်